မြန်မာနိုင်ငံနယ်ဆက်အခြေဆိုင်အွန်လိုင်းငွေလိမ်ကိန်းတွေကပြန်ပြီးလွတ်မြောက်လာတဲ့ထောင်ထဲချီတဲ့နိုင်ငံသားတွေဟာထိုင်းနယ်ဆက်မှာစုပုံနေတယ်လို့နှိဆက်သူတွေကိုကိုကပြီးတော့ writer သတင်းဌာနကဒီကနေ့ဖော်ပြထားပါတယ်။မကြသေးခင်သတင်းဘက်တွေအတွင်းတရုတ်ထိုင်းနဲ့မြန်မာနိုင်ငံကအာဏာပိုင်တွေဟာနယ်ဆက်ဒေတာ online ရာဇဝတ်ဂိုင်းတွေကိုနှိမ်နှင်းဖို့ကြိုးစားရာကလူပေါင်းရာထောင်ချီလွတ်မြောက်လာခဲ့ကြတာပါ။ကုလသမဂ္ဂအချက်လက်တွေရဒီ online လိမ်လည်မှုလုပ်ငန်းတွေနဲ့ဆက်ဆက်ပြီးလူပေါင်းသိန်းနဲ့ချီလူကုန်ကူးခံခဲ့ရတယ်လို့ဖော်ပြထားပါတယ်။ထိုင်းနဲ့ကမ္ဘောဒီးယားရဲတပ်ဖွဲ့တွေပူးပေါင်းပြီးတော့လေ၊နယ်စပ်မြို့တစ်မြို့ကအဆောက်အုံတစ်ခုကိုဝန်စီနှင်းပြီးတော့အတင်းအဓမ္မခိုင်းစေခံခဲ့ရတဲ့နိုင်ငံသား215ဦးကိုပြန်လွှတ်ပေးခဲ့တယ်လို့ထိုင်းအကြီးတန်းအရာရှိတဦးကတနင်္ဂနွေနေ့ကပြောပါတယ်။ online ငွေလိမ်ဂိုင်းတွေကဝန်ထမ်းဟောင်း9,000 လောက်ကိုမြန်မာလက်နက်ကိုင်ဖွဲ့တွေဖြစ်တဲ့ကရင်မျိုးသားတပ်မတော် KNA နဲ့ဒီမိုကရေစီအကျိုးပြုကရင်တပ်မတော် DKPA တို့ကထိုင်းနိုင်ငံတဲလွှဲပြောင်းမပေးသေးဘူးလို့လဲထိုင်းလုံခြုံရေးတပ်ဖွဲ့ဝင်တဦးနဲ့ထိုင်းနိုင်ငံအခြေစိုက်အကူအညီပေးရေးလုပ်ငန်းတွေမှာတာဝန်ရှိတဲ့သူ2ဦးကိုကိုကပြီးသတင်းမှာဖော်ပြထားပါတယ်ရှင်။